ဆရာတော်ဥပညာစာရအမှုတွေဆရာမတော်အင်းဥစဉ်တို့အယူခံလျှောက်ထားဖို့ပြင်ဆင်နေတာပေါ့လေလျှောက်ပြီးပြီလားအခုပဲချိန်လေးရောက်နေပြီလဲဆိုတာသိပြရစေခင်ဗျာ
ဒီမှာစီစဉ်နေတုန်းကမချောက်ရသေးပါဘူးခွင့်ပြုထားတဲ့ရပောင်း60အတွင်းမှာလျှောက်ထားမယ်လို့တော့စီစဉ်နေပါတယ
်ဆရာတော်အခုစစ်တွေထောင်မှာပဲလား
မရှိပါစစ်တွေထောင်ကနေတခုခုပို့လိုက်ပါတယ်ဘယ်ကိုပို့တယ်ဆိုတာကိုကျွန်တော်တို့အတိအကျစုံစမ်းလို့မရသေးဘူးဘယ်ကိုပို့လိုက်လဲဆိုတော့မသိပါဘူးပေါ့မရှိဘူးဆိုတာကိုပဲအတည်ပြုလိုက်ပါတယ်ဘယ်ထောင်ကိုပို့လဲဆိုတော့အခုထိမသိရသေးပါဘူးဆိုတော့ဒီနေ့တော့စုံစမ်းနေကြပါတယ်တကယ်ပြီးအဖွဲကပေါ့
တကယ်လို့ပေါ့လေဆရာတော်အတွက်အမှုအယူခံတင်မယ်ဆိုရင်ဆရာမအနေနဲ့ဘယ်အချက်တွေကိုအဓိကထောက်ပြဖို့စီစဉ်ထားတာရှိပါလဲခင်ဗျာ
ဟုတ်ကျမကတော့အယူခံတင်မယ်အမှုကအဲဒီပြမှုဆိုင်ရာဥပဒေပုံမှန်290 295 460ကျန်တဲ့ပေးထားတဲ့အမှုရဲ့နောက်နိုင်ငံခြားငွေ၄၄ရဲ့24%ပြည်တံပေးထားတဲ့အမှုရဲ့ဒီနှမှုကိုယူခံတင်ပေးမှာပါ
။ဆရာတော်ကိုအခုချမှတ်ထားတာ1,800နဲ့ငွေတန်1,000တို့တည်ရပါတယ်။ဆိုတော့ဒီလိုစီရင်ချက်ချတဲ့အပေါ်မှာပေါ့လေမျှတမှုရှိတယ်လို့မြင်ပါသလားခင်ဗျာ
။ကျမအနေနဲ့မျှတမှုရှိတယ်လို့မြင်ဘယ်ယူခံတက်ပါမလဲ
။တရားရုံးမှာကျွန်တော်တို့သိရသလောက်ဆိုရင်ခြေစိုးရဲ့တရားသူကြီးတွေဘက်ကဆရာတော်ဟာတမိုင်းသူတွေပြီးမဟုတ်ဘူးဆိုတဲ့အချက်ကိုထောက်ပြခဲ့ကြတယ်လို့ပြောတယ်။ဒီအချက်ပေါ်မှာဒေါ်အင်းဥစင်ကဘယ်လိုတွေများခြေပတ်ခဲ့တာရှိပါလဲခင်ဗျာ
။မှုရဲ့စွဲဆိုချက်မှာတော့ဒီကိစ္စကမပါရှိပါ။ဒါပေမဲ့အဲ့ဒီအမှုကိုအကွက်ကြကြစီစဉ်ဆောင်ရွက်တဲ့အုပ်စုတွေဖက်ကတော့ဒီကိစ္စမဟုတ်ဘူးဆိုတဲ့စာတမ်းတွေကိုဖြန့်ချိခဲ့တာပေါ့။ဒါမဲ့ကျမရဲ့ခုခံရှေ့ပတ်မှုလမ်းကြောင်းကတော့ဆရာတော်ဟာစာသင်ရွယ်နုနယ်စဉ်ကလေးကကိုရခိုင်ပြည်တပြည်လုံးကိုနေရာမကျင်းအနှံ့တွားရောက်ပြီးတော့ရခိုင်သမိုင်းချီဟောင်းပြည်စာကျောက်စာကျူးစာကပြားလင်းကရင်းကျင်းမှုအထောက်ထားမျိုးစုံတွေကိုဘယ်ပုဂ္ဂိုလ်တွေနဲ့ဘယ်အနေထားမှာဘလူချောင်းဝင်စုဆောင်ခဲ့တယ်ဆိုတဲ့အကြောင်းဖန်ဆီးတဲ့နေ့မှာတင်းစီရမိတဲ့စည်ရင်းတွေအရာကိုဗီဒီယို73လုံးမဆန့်လောက်အောင်ဒီရှိနေတဲ့ပစ္စည်းတွေဟာဒီအထောက်အထားတွေနဲ့ပြည့်နေနေတယ်ဆိုတဲ့အကြောင်းပြီးရင်ပြည်တွင်းပြည်ပကဝါသနာရှင်ပညာရှင်သမိုင်းနဲ့ဆက်ဆိုင်တဲ့ပုံကိုယ်တွေကိုဘလူအထောက်ပံ့တွေပေးခဲ့တယ်ဆိုတဲ့အကြောင်းဥပမာရွှေဘိုမိမိကြီးရဲ့ပေစာထုတ်ကျိုးများမှဆူတောင်းစာများဆိုတဲ့ရခိုင်ကျိုးစာများဆိုတဲ့ကဏ္ဍမှာဆရာတော်ဥပညာစာရစီကတာမရခဲ့လို့ရှိရင်ကဘာမှာဒုတိယချင်းအကျဆုံးဒီကျိုးစာကိစ္စကိုမရင်းနိုင်ဘူးဆိုတဲ့ရွှေဘိုမိမိကြီးရဲ့အဲ့ဒီစာအုပ်မှာပါတဲ့အချက်တွေကိုရခိုင်သမိုင်းပါရဂူဝဲရတဲ့ပမ်လာဂက်ဒမင်တို့ဒေါက်တာဂျက်စပီလိုက်တာတို့ပြီးရင်ဒီသင်းဖြူလို့ခေါ်တဲ့လက်စရန်ဂရာဒီမက်ဆွန်တို့မဒန်ဘာနိုတို့နော်ဒီဆရာတော်ကျောင်းတိုင်းမှာလာပြီးတော့ဘယ်လိုလေးလာကြလဲဆိုတာတွေကိုကျမဟာပြည့်စုံစွာပဲဒီအမှုမှာထောက်ထားတွေရောနှုတ်သက်တွေခံချက်တွေရောအကုန်လုံးနဲ့ထူးဖြည့်ရှင်းလင်းထားခဲ့ပါတယ်
ဆရာတော်ကိုဘာကြောင့်အခုလိုအမှုဆွဲပြီးတော့ထောင်ချတယ်ဆိုတာရောဘယ်လိုများယူဆလို့ရတော့ခင်ဗျာ
ကျမတော့အမှုဖြစ်တဲ့အမှုအကြောင်းရှင်းရပေါ်ပေါက်ချက်အရာကဆရာတော်ရဲ့အနည်း20ကျော်ကျိုးပန်းအားထုတ်မှုဒီပရာဟိတလုပ်ငန်းမှာ NGO အဖွဲ့ကဝန်ထမ်းအချို့ပေါ့နော်အဲလာပြီးတော့ဆောင်ရွက်တယ်ဒီလိုဆောင်ရွက်ရင်းနဲ့အဲ့ဒီဌာနက project တွေပေါ့နော်စီမံကိန်းတွေရဲ့ညှော်လင့်ချက်ပေါ့နော်အဲ့အရာတွေเนี่ยကိုဟိုဆရာတော်ကိုဖယ်ထုတ်လိုက်ရင်သူတို့ပဲအဲ့ဒီလုပ်ငန်းကိုဆက်လက်လုပ်မယ်ဆိုတော့အာတီသားတွေကြောင့်လုံလိုက်တယ်လို့ဒီအမှုတွေရဲ့အနေထားကိုကသူတို့ရဲ့ထွက်ချက်ကိုကပေါ်လွင်နေပါတယ်ခဏတာပေါ့လေလာပိုင်းတော့ဝင်လုပ်ခဲ့တဲ့ပုံကအချို့ရဲ့နော်ဒီလုပ်ငန်းအပေါ်မှာမောင်ပိုင်စီးကျင်တဲ့အနေထားကဆရာတော်ကိုပုံကိုရေးအပြစ်တွေရှာပြီးတော့အကွက်ကြကြလုံးကြံလိုက်ကြတယ်လို့ကျမအနေနဲ့သုံးသက်လို့ရပါတယ
်။ပြည်ထောင်ချလိုက်ပြီးတဲ့နောက်ပိုင်းမှာပေါ့လေဆရာတော်အနေနဲ့ဆရာမတော်အင်းဥစေကိုဘယ်လိုတွေများတုံ့ပြန်ပြောဆိုတာမျိုးတွေရှိပါလဲခင်ဗျ
။ဥပဒေပါအခွင့်အရေးအတိုင်းတရားရုံးအစီအစဉ်ကိုဆက်လက်ဆောင်ရွက်ပေးဖို့ကျမကိုတာဝန်ပေးထားပါတယ
်။အခုလို့ဆရာတော်ကိုဘယ်လိုမသိသူမသိတနေရာကိုပို့လိုက်တာကိုကြားရတော့ရှိနေတယောက်အနေနဲ့ဘယ်လိုများခံစားရပါလဲခင်ဗျ
။ကျမကအမိန်မစားရင်လည်းကဒီလိုအနေထားမျိုးတွေကိုတည်ပြီးသားဆိုတော့စိတ်ပြီးရောအဆန်းကြီးလို့တော့မခံစားရပါဘူးဆရာတော်ကိုပဲအငြင်းတန်းဘယ်အချိန်နဲ့ပဲရောက်ရောက်ဒီနိုင်ငံမှာဒီလိုအချင်းချင်းခံရတဲ့ပုံပုံတွေဟာဒီအနေအထားမျိုးတွေကိုရှင်းမှလည်းအမြောက်အများရှိနေတဲ့အတွက်ဆရာတော်ရဲ့ဒီလမ်းခရီးမှာပေါ့နော်ဥရေပါအခွင့်အရေးအတိုင်းကျမတို့ကဆောင်ရွက်နေစမှာကြမ်းကြမ်းမာမာနဲ့ကြမ်းကြမ်းခံပြီးတော့အသက်ရှင်စွာနဲ့ပြန်ထွက်လာဖို့ပဲဆရာတော်ကြိုးစားပါဆိုတာမျိုးကိုကျွန်မအမြဲတမ်းဆရာတော်နဲ့တွေ့တဲ့အချိန်တိုင်းမှာအားပေးမှုတွေထားခဲ့ပါတယ်
ဆရာတော်ရဲ့နောက်ဆုံးသိလိုက်ရတဲ့အချိန်အထိပေါ့လေသူ့ရဲ့ကျန်းမာရေးကဘယ်လိုမျိုးရှိပါလဲခင်ဗျာ
ကျန်းမာရေးကတော့အာရရှို့တည်တဲ့အတွက်နည်းနည်းဖောရောင်တဲ့ဝေဒနာမျိုးတော့ခံစားရတယ်လို့ပြောပါတယ်
ဆရာမတော်အင်းလူစင်ကိုကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျမလည်းကျေးဇူးတင်ပါတယ်